တော်ရှိမြတ်ခင်ဗျာအရင်စစ်ဆိုးရတက်တက်လက်တက်လူခွင့်ရေးချိုးဖောက်မှုပုံစံမျိုးစုံကိုခံစားခဲ့ရသူတွေဒီမိုကရေစီဆိုးရတရက်လက်ထက်မှာတရားမျှတမှုတွေပြန်လည်ရရှိအောင်ကြိုးစားသင့်ပါသလားဒါမှမဟုတ်ရင်လည်းအမျိုးသားပြန်လည်တင့်မြတ်ရေးကိုရှေ့ရှုပြီးတော့ဖြစ်ခဲ့သမျှတွေကိုတင်မုန်းချီတာကပိုကောင်းမလားဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်တိုင်းဆွေးနွေးရမယ့်ပုဂ္ဂိုလ်ရဲ့အမြင်တွေကိုအရင်ဆုံးကျွန်တော်နားထောင်ကြည့်ချင်ပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်ကတော့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကွန်ကြီးဆက်လျှောက်ရေးတင်မြန်မာနိုင်ငံကဥပိုလ်ကြီးနောက်တစ်ခါရှင်မျိုးသမီးစီယုံကဒေါ်မွန်းနေလီတို့လည်းရှင်းနေပါတယ်ကိုဖို့ကြည့်အမြင်ရောအချင်းချင်းအနေနဲ့ပြောပြပေးပါခင်ဗျာဒီတင်မုန်းချေဖို့နီးလန်းကိုရွေးချယ်ဖို့တင်သလားဒါမှမဟုတ်ရင်ကျွန်တော်ဒီမတရားမှုတွေကိုတရားမျှတမှုရအောင်စူးစမ်းဖို့လိုအပ်သလား
အဲ့ဒီကတော့ကျွန်တော်တို့ဒီဘလို့အတွင်ကုပေးကုပြောမှုကာလကိုကျွန်တော်တို့ရှင်းဆိုင်နေရတာလေဘလို့အတွင်ကုပြောမှုကိုကျွန်တော်တို့ရောက်နေပြီလေဆိုတဲ့ပုံမှာအခြေတည်ပါတယ်အခုကျွန်တော်တို့မြန်မာနိုင်ငံမှာပြီးခဲ့တဲ့ရွေးကောက်ပွဲကအနောက်ဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်နိုင်နေဆိုပေမဲ့ကျွန်တော်တို့ကတကယ်စစ်မှန်တဲ့အတွင်ကုပေးကာလတစ်ခုကိုမရောက်သေးပါဘူးဆိုတော့ဘာဖြစ်လို့လဲဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေအရဒါရအစိုးရပဲတက်တယ်ဟိုတက်မလို့ကပို့ပြီးအာဏာရှိနေတဲ့အနေအထားမျိုးဖြစ်ပါတယ်။အောင်မြန်မာနိုင်ငံမှာပြည်ဝင်ဆက်ဆိုတော့လည်းဆက်ပြီးဖြစ်နေသေးတယ်။ဆိုတော့ကြတော့အာဏာလွှဲပြောင်းမှုတော့မှဘယ်တော့ဒီချောမှုမျိုးမချောမှုဘူးဆိုတာတော့ကျွန်တော်တို့အချင်းတပေါင်းပါနဲ့စောင့်နေရတဲ့အနေအထားမျိုးရှိပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ပြင်ပုံချေမလား။တောင်းပန်ပြင်ပုံမချေဘူးလားဆိုတော့ဒီစားရတော့ဒီအချိန်မှာတော့အတော်လေးဆောနေသေးတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကျွန်တော်တို့ဆက်ပြီးတော့လုပ်ရမှာကတကယ်စစ်မှန်တဲ့ဒီမိုကရေစီဆိုတာတည်းပေါ်လာဖို့စစ်မှန်တဲ့အကျဉ်းကုသိုလ်ရေးဆိုတာတည်းပေါ်လာဖို့ကိုကျွန်တော်ပထမဆုံးစူးစမ်းလိုက်ဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်တို့ဒီခြင်မျိုးသမီးအစည်းအရုံးကဒေါ်မွန်းနေလီရဲ့သဘောထားကိုလည်းကြားချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဓိကတော့ဒီကျွန်တော်တို့မြန်မာနိုင်ငံမှာပေါ့နော်ဒီလူခွင့်ရေးချိုးဖောက်မှုတွေအများကြီးရှိတယ်။အထူးသဖြင့်စစ်တပ်ကနေချိုးဖောက်တဲ့ကိစ္စတွေအများကြီးရှိတယ်။ပြီးလို့ရှိရင်ကျွန်တော်တို့နိုင်ငံမှာအရေးတကြီးလိုအပ်နေတာကဒီကျန်လေတင်းရဲ့ရေပေါ့နော်မျိုးသားကျန်လေတင်းရဲ့ရေဒီကျန်လေတင်းရဲ့ရေဆိုပြီးတော့ပြောတဲ့အချိန်မှာဒါတရားမျှတမှုလို့လေပြီးလို့ရှိရင်ဒါဖြစ်နိုင်တဲ့အချိန်တွေကိုပဲစောင့်နေတာမဟုတ်ဘဲနဲ့တကယ်ပဲဒီ National Reconciliation ဆိုတဲ့အမျိုးသားကျန်လေတင်းရဲ့ရေရှိဖို့အတွက်ဆိုလို့ရှိရင်တိုင်းဒေသတွေမှာခံစားနေရတဲ့အထူးသဖြင့်အခုအချိန်မှာရောဒီအချိန်နဲ့ရှမ်းဒေသမှာဖြစ်နေတဲ့စစ်ရာဇဝတ်ဒီကိစ္စတွေကိုချေရှင်းနိုင်ဖို့တရားမျှတမှုဆိုတာအရေးကြီးရဆိုတဲ့ဟာကိုပြောချင်ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်ဒီလူတွေရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်နည်းနည်းနားထောင်ချင်ပါတယ်အရင်ဆုံးကတော့ကိုအောင်မျိုးတန်ဖြစ်ပါတယ်ခင်ဗျာကိုအောင်မျိုးတန်ဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဗျာဒီအာဏာရှင်တွေကတော့ဒါကြောက်လဲဆိုရင်ဒီလိုလက်ချက်ကြောင့်မြင်လာမရတဲ့ပြည်သူတွေချေတဲ့ဟိုအကြီးဆုံးအများရှိတယ်ခင်ဗျာဒီတင်ရရေမျိုးတပ်ပြလည်းတင်ရရေစဉ်ရမှာလည်းကောင်းဆောင်ပိုင်းရဲ့တင်ရရေလို့ပြီးပြီဒီဒီဒီသူ့ကြမှာပေါ့နော်ဒီမျက်နှာမှုတွေကိုတရားမျှတအောင်လုပ်ခြင်းမှာဒါဒီဒီဒီသူ့ရဲ့တင်ရရေချင်းနိုင်မှာ
ဟုတ်ကဲ့ကျွန်တော်နောက်တစ်ယောက်လည်းရှိပါသေးဒီအမေရိကန်ပြည်အောင်ဇူးပါပါပဲကိုလှမောင်ကိုလှမောင်ရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အခုဆွေးရတန်းကကုံတော့မဲ့အချိန်မှာတော့ကျွန်တော်တို့ဒီကိစ္စကြီးဟိုဆွေးတူတူဆွေးနွေးဖို့မသိဘူးလို့ထင်ပါတယ်ဘာကြောင့်လဲဆိုတော့တချို့လည်းပြောကြတယ်အဲ့လားနောက်ကြောင်းပြန်မာတော့ဘာလို့ညာအဲ့လိုမျိုးတွေလည်းမဖြစ်စေချင်ပါဘူးအခုလောအစမှာကျွန်တော်တို့ကသူတို့ဘာလုပ်ခဲ့လဲဆိုတာတည်းကျွန်တော်တို့အဲ့လား energy ဆိုရအနေနဲ့ဘာလုပ်နိုင်မလဲဆိုတာကိုပြောရင်ပို့ပြီးတော့ဆင်ကြပါမယ်အမျိုးသားပြန်လဲတင့်မြဲရေးဆိုတာကလည်းအခုချိန်မှာအဲ့လားဟိုဒီအစိုးရလက်ထက်မှာတော့ပြီးပြောဗျာနော်နောက်အစိုးရလက်ထက်မှာမှာအလားလက်ထက်ဆိုပဲဒါစစ်တပ်ခေါင်းဆောင်တွေနဲ့သမရဥသိမ်းဆိုင်တဲ့တော်အစမ်းကိုတွေ့ကြပါအဲ့ဒီကတော့ကျွန်တော်တို့ဆိုဆုံးရပဲတွားကြရကောင်းမလို့ထင်ပါတယ်ကျွန်တော်တို့တခြားဟိုဒီဟိုဖြီးဖြီးသားကိစ္စတွေကိုကျွန်တော်တို့လောဆယ်မှာမပြောရင်ကောင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီမှာတောတာရှင်တချို့ကအီးမေးလ်နဲ့ပေးပြီးဆွေးနွေးထားတာတချို့လည်းရှိပါတယ်ကျွန်တော်တို့ဦးသေးစော်ရဲ့ပေးစာတော့နားလောင်ကျေးဇူးပြုပြီးပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်နိုင်ငံတစ်ခုတူတယောက်အာနာရှင်စနစ်တပါတီအာနာရှင်စနစ်စစ်အာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နိလန်ပေါင်းစုံတိုက်ပွဲဝင်ကြရပါတယ်ဒီလိုတိုက်ပွဲဝင်လို့ပြည်သူအာနာပြည်သူလက်ဝဲပြန်ရရှိလာတဲ့အခါပြည်တွင်းမှာနေထိုင်ကြတဲ့လူများဖြစ်ကြလို့နိုင်ငံအနာဂတ်အတွက်အမျိုးသားပြန်လည်တင်းမြတ်ရေးကိုမဖြစ်မနေတည်ဆောက်ရမှာတာဝန်တစ်ခုဖြစ်တယ်လို့နှစ်ပေါင်းမြောက်များစွာအာဏာနဲ့အုပ်ချုပ်လာတဲ့အတွက်တဲ့ဆန့်ကျင်တော်လှန်ကြသူတွေလည်းပေးဆက်မှုအမျိုးမျိုးပေးဆက်ခဲ့ကြရပါတယ်။အာဏာရှင်လူသန်းစားတွေကိုလည်းလက်ကမ်းကြိုဆိုရတယ်လို့အဖိနှိတ်ခံပေးဆက်သူများကိုလည်းမျက်နှာလွှဲလို့မရပါဘူး။အမှန်တရားအတွက်ကျေနပ်မှုရမယ့်အဖြစ်တစ်ခုတော့ဖော်ထုတ်ပြသရပါလိမ့်မယ်။နိုင်ငံတကာမှာအာဏာရှင်မျိုးစုံကလွတ်မြောက်လာတဲ့နိုင်ငံတွေကိုလေးလာရင်အမျိုးသားပြန်လည်တင်းမြတ်ရေးအတွက်လက်ကမ်းကြတယ်လို့ဖိနှိတ်မှုတွေခံခဲ့ရတဲ့ပြည်သူတွေအတွက်အမှန်တရားတွေကိုလည်းဖော်ထုတ်ပြသကြရပါတယ်တဲ့။ Truth and Reconciliation Reconciliation Committee ဖွဲ့ပြီးတော့နှစ်နာသူတွေအတွက်အမှန်တရားကိုဖော်ထုတ်ပြသတဲ့နိုင်ငံ30ကျော်ရှိပါတယ်ဒီတော့နိုင်ငံရှိရေးအတွက်အမျိုးသားပြန်လည်တည်မြဲရေးတကူထဲနဲ့မပြီးပါဘူးအမှန်တရားအတွက်ဘလို့ဖော်ထုတ်ပြသမလဲဆိုတာပြည်သူကယုံကြည်လို့ပြည်သူအာဏာကိုလက်ခံမဲ့ဒေါက်ဆန်းစုကြည်ကိုနားလည်သိရှိဖြေကြားနိုင်မှုလိုပါတယ်ခင်ဗျားလို့ရေးထားပါတယ်ကောင်းလင်ဦ
းကျွန်တော်နောက်ထပ်စာတစ်စောင်လည်းတခါရဲနဲ့တစ်လက်စာရဲ့ဖော်ပြခြင်းပါတယ်ဒါတော့ဦးတန်ဝင်ကမ်ဘလူမျိုးကပေးပို့ထားတာပါခင်ဗျဟု
တ်ကဲ့ကျွန်တော်ဟာတောင်သူတယောက်ဖြစ်တဲ့အတွက်တောင်သူတယောက်အမြင်နဲ့ပဲဆွေးနွေးတင်ပြခြင်းပါတယ်မြေယာကိစ္စနဲ့ပတ်သက်ပြီးအားလုံးတင်မုန်းချေပြဖို့လုံးဝမဖြစ်တင်ပါဘူးဘာလို့လဲဆိုတော့မြေယာတိုင်းဥပဒေနဲ့မညီပဲအသိခံထားရတဲ့တောင်သူတွေအများကြီးရှိနေသေးလို့ပါအရင်အာနာရှင်ဟောင်းကြီးတွေရဲ့တပည့်အသားမြေတွေဟာတက်ဆိုင်ရာဒေသအာနာပိုင်းတစ်တော်နဲ့မြေစင်းဌာနတွေနဲ့ပေါင်းပြီးတော့မြေဧကပေါင်းထောင်ပေါင်းချီတိမ်ပြီးပိုင်ဆိုင်ထားကြပါတယ်အသိန်းခံတစ်တော်မြေတွေထဲမှာ15နဲ့နှစ်20ကျော်ဓမ္မဥချလောက်ကိုင်းနေတဲ့တောင်သူအများကြီးရှိပါတယ်တဲ့အဲ့ဒီတောင်သူတွေဟာတက်ဆိုင်ရာတွေကမတိကျိုးချွန်ပြုထားကြလို့ချင်းငွေနဲ့တခြားဘာအထောက်အပံ့မှမရကြတဲ့အပြင်ခရိုနီတွေရဲ့ပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခြင်းကိုခံနေကြရတယ်လို့တချို့လည်းထောင်ထဲရောက်နေကြပါတယ်ဒီအကြောင်းတွေကိုထောက်ရှိပြီးတော့တက်ဆိုင်ရာပြစ်ကျူးလွန်သူများကိုပြစ်ဒဏ်မချခြင်းနဲ့ပါတောင်သူများနှစ်နာမှုမရှိစေရတော့အစီအစဉ်ပေးတင်ပါတယ်ခင်ဗျားလို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွင့်ချုပ်ပေါင်းမှုဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့ဒီလိုနိုင်ငံရေးလှုပ်ရှားမှုတွေကြောင့်ဖန်ခံစည်းခံရတာဟိုထောင်လေးတန်းနေကြရတယ်မကပါဘူးဒီလိုမျိုးမြေယာသိမ်းတာမျိုးလိုကိစ္စမျိုးတွေရာလည်းရှိနေဆိုကိုဘူကြီးကစစောဆွေးနွေးတော့ပါတယ်ဒီအစိုးရတရားတော်မှာဒီမိုကရေစီအစိုးရတရားတော်မှာဟိုရုပ်လုံးပြည့်အောင်ပေါ်နိုင်မဲ့အခြေအနေရှိမရှိဆိုတာကိုစိုးရင်ရအစ်မရှိနေသေးတယ်ဆိုတာမှတ်ပါတယ်ဒီကိစ္စတွေလို့ဖို့အချိန်မတန်သေးဘူးဆိုရင်အချိန်တန်တဲ့အချိန်မျိုးကြရရောဒါတွေကပြန်ပြီးတော့ဖော်ထုတ်ဖို့ဆောင်ရွက်ဖို့ရောမလိုရနိုင်ဘူးလားကိုဘူကြီး
ကျွန်တော်တို့ကျွန်တော်ဆိုလိုတဲ့သဘောကကျွန်တော်တို့လက်ရှိနိုင်ငံရေးအခြေအနေကိုရှိစီရမယ်ကျွန်တော်တို့အခြေအနေပုံကကြည့်ပြီးတော့ဒီလိုနိုင်တဲ့ဟာတွေလုပ်ဖို့တောင်းပေးတဲ့ဟာတွေကိုတော့ကျွန်တော်တို့လုပ်ပါမှာပါဥပမာတရားဥပဒေစိုးမိုးရေးရှိအောင်ကျွန်တော်တို့တည်ဆောက်မှာအဲ့ဒါတည်ဆောက်နိုင်မှုအတွက်ဆိုလို့ရှိရင်အခုလက်ရှိမတရားဒီ2008ဖော်ပြပုံအခြေခံဥပဒေကအာဏာတွေကိုတော်တော်များများကိုယူထားတဲ့တက်မတော်ကဘယ်လောက်ထိအာဏာတွေကိုရှော့ပြီးတော့ဟိုရှော့ပြီးတော့ပေးမှလဲပေါ့အထူးသဖြင့်လုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုတာဝန်ယူရတယ်။တာဝန်ယူရတဲ့ဆိုတော့ကောင်မှာကျွန်တော်တို့ကလုံခြုံရေးပိုင်းဆိုင်ရာကိစ္စတွေကိုအစနမစင်ခွဲရပါမယ်။ဥပမာနိုင်ငံတော်ရဲ့အချုပ်အခြာအဏာကိုကာကွယ်ဖို့အတွက်တက်မတော်ကတာဝန်ယူပြီးတော့ဒီပြည်သူတွေရဲ့အသက်အိုးအိမ်စီးပွားကိုလုံခြုံဒီလုံခြုံရေးအတွက်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တရားရေးအတွက်ယူအဲ့လိုဒီစစ်တပ်ထဲမှာကိုလုံခြုံရေးပိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အပိုင်းနဲ့ပိုင်းခွဲရမယ်စစ်တပ်ရဲ့ဒီတရားရေးရဲ့ဒီလိုအစိုးရကတည့်ရက်ပြီးတော့ကန်ထွန်နိုင်တဲ့အမိပေးနိုင်တဲ့အနေအထားဖြစ်တယ်ဆိုလို့ရှိရင်ဒီဆောင်တော့ပြောတဲ့နေရာမျိုးသက်သနာတွေအချို့မျိုးပြမှာဖြစ်နေတဲ့သက်သနာတွေအဲ့ဒါတွေကိုဖြည့်ဆည်းမှုအခွင့်အလမ်းတွေပို့ပြီးတော့ကျွန်တော်တို့များလာပါလိမ့်မယ်ဒီလိုမျိုးနိုင်ငံရေးအဆောက်အအုံကိုကျွန်တော်တို့ဒီပြင်ဆင်ဖို့လိုပါတယ်အဲ့လိုပြင်ဆင်တာကိုအခုတက်မလို့ကဘယ်လောက်ထိသဘောတူမလဲမတူဘူးလဲဆိုတဲ့ပုံမှာကျွန်တော်တို့ဒီညနေတဲ့သူတွေအတွက်ကိုလုပ်ပေးနိုင်မယ့်ကိစ္စကတော့အဲ့ဒါလူ့ခွင့်ချိုးမှုတွေချက်တော့လူ့ခွင့်ချင်းတွေတိုးတက်လာဖို့ကိစ္စကိုဆက်လုပ်ရမယ်ဆက်လုပ်ရမယ်အခါကြီးကဒီပုံမှာမူတည်နေပါတယ
်ဟုတ်ကဲ့ကိုမင်းလင်အမြင်ရောခင်ဗျာကျွန်တော်တို့အခုဆက်စွာလူ့ခွင့်ပေါ်လေလူ့ခွင့်ချိုးဖောက်မှုဆိုတော့ကိစ္စပုံစံပေါင်းစုံမျိုးနဲ့ရှိနေတယ်ဆိုတော့ဟိုဒီကိစ္စတွေကိုကျွန်တော်တို့ဘယ်ချိန်ဘယ်တိုင်းတားလာမှာဘယ်လိုပုံစံမျိုးတွေနဲ့ဖြစ်ရှင်းနိုင်လိမ့်မယ်လို့ကိုမင်းလင်တို့အနေနဲ့မျှော်လင့်ထားတယ
်ကျွန်တော်တို့အနေနဲ့မျှော်လင့်တာကတော့ပထမဆုံးမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးရှိဖို့လိုတယ်။တရားဥပဒေစိုးမိုးရေးရှိလာပြီဆိုလို့ရှိရင်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေး၊ဥပဒေဆိုင်ရာအခွင့်အရေး၊တရားဥပဒေဆိုင်ရာအခွင့်အရေးတွေကိုအပြည့်အဝခံစားနိုင်မှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးခံစားနိုင်ဖို့ကအဓိကအရေးကြီးတာကတရားဥပဒေစိုးမိုးရေးထိုင်မှာဖို့ပဲလိုတယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာအခု2015အနီး2019ခုနှစ်သူတို့စီမံချက်တွေဆွဲပြီးတော့အမှုတွေမကြမ်းကြအောင်အများဆုံးစီရင်ဆောင်ရွက်ပေးနိုင်အောင်ဆောင်ရွက်နေတဲ့ကိစ္စတွေရှိပါတယ်။အဲ့တော့တရားဥပဒေစိုးမိုးရေးဘက်ကိုဆောင်ပေးပြီးတော့လှုပ်ဆောင်သွားရဆိုလို့ရှိရင်အစောကကျွန်တော်တို့နိုင်ငံသားတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေအထမမြေပိန်ဆိုင်ချင်းခံရတဲ့ကိစ္စရတီစားတဲ့ကိစ္စရတီမှာတစ်စိတ်တစ်ပိုင်းကျွန်တော်တို့အကာအကွယ်ပေးနိုင်မယ်အားလုံးခြုံနဲ့တက်တာခွင့်တော့ရကြမှာရမှာပေါ့လေဒါလောလောဆယ်ဆယ်အခြေအနေမှာပါဒါပေမဲ့နောက်ပိုင်းနေမှာဒီအခြေခံအချက်လက်တွေအရတရားဥပဒေစိုးမိုးမှုရှိသွားပြီဆိုလို့ရှိရင်တော့နောက်ပိုင်းနေမှာလိုအပ်တဲ့ဥပဒေတွေပြင်ဆင်ပြဋ္ဌာန်းပြီးတော့နိုင်ငံတဲ့နိုင်ငံသားတွေရဲ့လုံးလုံးရေးအတွက်တာဝန်ယူတာတော့လည်းကောင်းယိုကြီးပြတာတော့လည်းကောင်းစတဲ့ဥတွေကြီးပြထမ်းပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့ပိုပြီးသင့်တော်တယ်လို့ကျွန်တော်တို့မြင်ပါတယ်
โอเคဒီဒေါ်မွန်းနေလေးအမြင်ရောခင်ဗျာဒီချင်းမျိုးသမီးစီရောအခုကျွန်တော်တို့ဘယ်ချင်းဘယ်ခါမျိုးမှာဘလို့ကိစ္စဟိုဘလို့ချင်းကတ်မှုမျိုးတွေနဲ့ဒီကိစ္စတွေကိုစပြီးလှုပ်တင်တယ်လို့မြင်ပါတယ်ခင်ဗျာ
တစ်ချက်ကတော့ဒီတရားဥပဒေစိုးမိုးရေးနဲ့အရေးကြီးတာပေါ့နော်တရားဥပဒေစိုးမိုးရေးလို့ပြောတဲ့အချိန်မှာတရားမျှတစွာစီရင်ခွင့်ရှိဖို့အတွက်လိုပါတယ်ကျွန်တော်တို့အာရဲ့ဒီဟိုအတွေ့အကြုံရပေါ့နော်ပြီးခဲ့တဲ့ဇန်နဝါရီလမှာဖြစ်ခဲ့တဲ့ဒီဆီယမ်မလေးဦးရဲ့ဒီအတက်ခံရမှုကိစ္စဆိုလို့ရှိရင်ဒီရေးဘေးဖြစ်ပေါ့နော်အဲ့မှာသူတို့စုံစမ်းစစ်ဆေးတဲ့လူတွေကလွတ်လွတ်လပ်လပ်နဲ့စုံစမ်းစစ်ဆေးခွင့်မရှိဘူးပြီးလို့ရှိရင်ချင်းချောက်မှုတွေရှိရဆိုတော့ဒီချိန်လေးမှာလည်း2008ဖက်စီပုံအခြေခံဖက်စီပုံအရဆိုလို့ရှိရင်ဒီစစ်သက်ဆိုင်ရာတရားရုံးကဘယ်သူမှချုပ်ကွယ်မှုရှိဘူးဆိုတဲ့အခြေအနေရှိနေတယ်။ဆိုတော့ဒီလိုမျိုးပဲဖြစ်နေတယ်ဆိုလို့ရှိရင်လည်းဒီတရားဥပဒေစိုးမိုးရေးဘလောက်ပဲလုပ်လို့ပေါ့နော်။အာဒီအမှန်တရားထုတ်ဖော်ဖို့အတွက်တည်တည်ခံချက်များထက်ဆိုတဲ့အချိန်မှလည်းလုံခြုံရေးရှိမှာမဟုတ်ဘူး။ဒါကြောင့်မို့တကယ်ပဲဒီတရားမျှတမှုကိုလုပ်မဲ့အချိန်မှအမှန်တရားထုတ်ဖော်နိုင်တဲ့တည်တည်ခံထက်ဆိုတဲ့ပြည်သူရဲ့လုံခြုံရေးကိုပါစဉ်းစားပေးဖို့အတွက်အရေးကြီးရပေါ့နော်
။ဟုတ်ကဲ့ကျွန်တော်ဒီမှာတောတာရှင်တူကွာလေကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ပြီးတော့ဆွေးနွေးထားတာတခုရှိနေပါတယ်။ကြံကင်းမျိုးကဥကျော်လင်းအတန်ဖိုင်မှာကျွန်တော်နားထောင်ကြည့်အောင်ပါ
။ဒီကိစ္စကလက်ထက်ကလူအခွင့်အရေးချိုးဖောက်မှုတွေကိုတရားမျှတအောင်အတိအကျလုပ်ချင်ရင်တော့လက်စားချေကြရမှာပါ။ကြီးကျယ်မြင့်မြတ်သူတွေကတော့ကမ္ဘာသမိုင်းမှာလက်စားချေတာမတွေ့ကြပါဘူး။မဟာတမဂန္ဒီကိုကြည့်မလား၊မာတင်လူသာကင်းကိုလေ့လာမလား၊မင်ဒဲလာရဲ့အတွေ့အကြုံကိုယူမလား၊ဘယ်သူမှလက်စားချေဦးစားမပေးပါဘူး။ကိုလိုချင်တဲ့အရာရရှိအောင်သာငြိမ်းချမ်းတဲ့အနေနဲ့လှုပ်ဆောင်ကြတာကြီးပါဒီကနေ့မြန်မာပြည်ရဲ့အခြေအနေကိုကြည့်မယ်ဆိုရင်လေဒေါ်အောင်ဆန်းစုကြည်ရဲ့မြင်းချမ်းတဲ့နေလန်းကသာဒီမိုကရေစီကိုမျှော်မှန်းနိုင်တဲ့အထိရောက်ရှိလာတာပါ။အာဏာရှင်တွေကလည်းစဉ်းစားတဲ့လူတွေပါ။စဉ်းစားတွေးခေါ်တာမှန်ကန်ခြင်းမှမှန်ကန်မှာဖြစ်ပေမဲ့သူတို့ကသူတို့ရှိရေးကိုပိုပြီးစဉ်းစားကြမှာပါပဲ။ခေတ်ဆက်ဆက်အာဏာရှင်တွေရဲ့လုပ်ရက်တွေမှာသူတို့တွေရဲ့စိုးရိမ်မှုတွေကိုတွေ့ကြရပါတယ်။မဆလာတပါတီအာဏာရှင်ရဲ့စိုးရိမ်မှုက88အရေးခင်းမှာစစ်တပ်ကိုအာဏာသိမ်းခိုင်းခဲ့တယ်လို့1990တုန်းကရွေးကောက်ပွဲရက်လက်ကိုအတိအမှန်မပြုတာကလည်းစစ်အာဏာရှင်ရဲ့စိုးရိမ်မှုကိုပြတာပါပဲသူတို့ကလည်းကမ္ဘာသမိုင်းမှာအာဏာရှင်တွေကြာဆုံးကားတိတိလေးလာထားကြမှာပါအာဏာရှင်တွေကအာဏာဆွန့်လွတ်ဖို့ဝင်လေးတာလေသူတို့ရဲ့လောရက်တွေရဲ့တံပြန်တက်ရောက်မှုကိုသိထားကြလို့ပါပဲဒါကြောင့်လဲအာဏာရှင်တွေကအရှင်ဘယ်တော့မှမထွက်ဘူးဆိုကြတာဖြစ်ပါတယ်အရှင်ထွက်ပြီဆိုရင်လဲသူတို့နောင်ရည်စိတ်ချမယ်အခြေအနေတရားကိုစိတ်ချရတဲ့သူတွေကိုလွှဲပြီးမှအရှင်ထွက်ကြတာပါကျူဘာကကက်စထရိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်မီသားစုနဲ့နောက်ဆုံးမြန်မာပြည်မှာလည်းဒီတိုင်းပါပဲသူတို့လုတ်ခဲ့ကြတဲ့အပြစ်တွေကိုအေးအေးယူဖို့ကြွေးကြော်မှုတွေကလည်းအာဏာရှင်တွေကိုပိုပြီးအကြောက်ကြီးနေခဲ့ပြီးကိုကျိုးကာကွယ်မှုတွေလှုပ်ဆောင်ခဲ့ကြလို့ဒီမိုကရေစီခရီးလမ်းမှာကြန့်ကြာခဲ့ကြရတာပါရှေ့ကိုခတ်တွက်တွက်ပေါင်းနေခြင်းတော့ဒီအာဏာရှင်တွေကိုအေးအေးယူရေးဆိုတဲ့ညှိနေတဲ့ဗြိတ်တွေကိုဖြုတ်ချရမှာပါပဲ1988နဲ့1990ခုတွေကအဲ့ဒီညှိနေတဲ့ဗြိတ်တွေကိုဖြုတ်မချနိုင်ခဲ့လို့ရွှေပြည်တော်မျှော်တိုင်းဝေးခဲ့ကြရတာပါအာဏာရှင်တွေရဲ့လုပ်ရက်တွေကိုအေးအေးယူဖို့ကြိုးစားတာဟာဖို့ပြီးဖုံးပြီးတဲ့တင်းကျိုင်းကိုပြန်ဖော်သလိုပါပဲတေချာတာကတော့ပုတ်ကောင်အယိုးစုနဲ့ပိုးလောက်တူကိုပဲတွေ့ရမှာပါခံခဲ့ရသူတွေကိုစာနာသနာတွေနဲ့ကံနဲ့ကံရဲ့အယိုးကိုယုံကြည်ရင်တော့ကိုကတုတ်ပြန်လက်စားချေကြရမှာမဟုတ်ပါဘူးတကယ်လှုပ်ဆောင်ကြရမှာကထိခိုက်နစ်နာသူတွေကိုအစိုးရတစ်ကအသိမှတ်ပြုပြီးတခုခုလှုပ်ဆောင်ပေးကြရမှာပဲဖြစ်ပါတယ်ဗျာ
โอเคအဲ့တော့ကျွန်တော်အစီအစဉ်လဲဟိုအဆုံးမတက်ခင်လေးမှာကျွန်တော်ကိုဘူကြီးကိုတစ်ချက်တော့မေးချင်ပါတယ်ဒါကဘာလဲဆိုတော့ကျွန်တော်ဒီအမျိုးသားပြန်လဲတင်းမြတ်ကြီးကိုလည်းမထိခိုက်ရလေအောင်နောက်တစ်ခုကဟိုဒီလူခွေချုပ်ပေါက်ခံရသူတွေဘက်ကလည်းတစုံတရာတရားမျှတမှုသူတို့တစုံတရာပြန်ရရဲဆိုတော့ခံစားချက်မျိုးရအောင်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုကြားထဲမှာပေါ့လေဘလို့နီးလန်းမျိုးတွေနဲ့ဖြစ်ရှင်းနိုင်တဲ့နီးလန်းတွေရှိနိုင်မလဲကိုဘူကြီး
ဒါကဒီအစိုးရကနေပြီးတော့တရားဝင်အသိမှတ်ပြုဖို့လိုပါတယ်ဆိုတော့အစိုးရကတရားဝင်အသိမှတ်ပြုတဲ့ကော်မတီတရားရဲ့ဆုံးဖြတ်ချက်ရဲ့ကော်မတီရဲ့ဖြစ်ပြီးအဲ့လိုဖွဲ့ပြီးတော့ဒါတွေကတောင်အာဖရိကတို့တခြားနိုင်ငံတွေမှာလည်းဒီဟိုပြီးခဲ့တဲ့အာဏာရှင်တွေကပူးပေါင်းပြီးတော့အစိုးရဖွဲ့ဒါပေမဲ့အမှန်တရားပေါ်ပေါ်ရေးကော်မရှင်လိုမျိုးဖွဲ့ပြီးတော့တကယ်လာပြီးတော့ဝန်ခံတဲ့သူတွေကိုလူမျိုးချင်းတော်ဝင်ပေးတာတွေနောက်ပြီးတော့တကယ်ခံရတဲ့သူတွေကိုသူကညှိနှိုင်းချေလုပ်ပေးတာတွေကျော်ပေးတာဆိုဖြစ်ဖြစ်ဆိုးဘကုသတွေပဲဖြစ်ဖြစ်ညှိနှိုင်းချေတို့တစ်ခုခုလုပ်ပေးတာတွေနောက်တစ်ခုကတစ်စလုံးနဲ့ခြုံပြီးတော့ဒီအထင်းအမှတ်တစ်ခုခုလုပ်ပေးတာမျိုးတွေဒီလိုပုံစံမျိုးတွေနဲ့ကျွန်တော်တို့အများကြီးလုပ်သွားလို့ရပါတယ်ဆိုတော့အမှန်တရားကိုရှာဖွေတဲ့သူရဲ့ကံမှာအဖက်နည်းကိုကျူးလွန်နေတဲ့သူတွေကိုပြန်ပြီးထောင်ချရမယ်လို့ဆိုလို့တော့မဟုတ်ပါဘူး။အတိတ်မှာဖြစ်ခဲ့တဲ့အရာတွေကဒါမျိုးတွေဖြစ်ခဲ့တယ်။ဒီလိုမျိုးတွေနောက်မဖြစ်ရအောင်ကျွန်တော်တို့ကဒီနောက်မျိုးဆက်တွေကိုပြင်ညာပေးတဲ့အနေနဲ့လည်းဖြစ်တယ်။နောက်တစ်ခုကဒီဆက်ပြီးတော့ဒီလိုမျိုးကျူးလွန်မှုတွေမဖြစ်နိုင်အောင်လို့ကျွန်တော်တို့ဒီနိုင်ငံတော်မှာရန်ရက်တစ်ခုကိုခံရမှာတိဆောက်ပြီးတော့ကျွန်တော်တို့ကာကွယ်သွားလို့ရပါတယ်
။ဟုတ်ကဲ့။ပ ါဝင်ဆွေးနွေးပေးခဲ့ကြတဲ့အာရှလူခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်နိုင်ငံရေးကျင်းသားများကူညီဆက်ရှောက်ရေးအသင်းမြန်မာနိုင်ငံကဦးဘိုးကြီးကချင်မျိုးသမီးစီယုံကဒေါ်မွန်းနေလီနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။